Bengalish Myanma Nanangan Ja Nisan Myin Shi Ya Dita Ma Sakhan Cha Pi Lo La Bong Ya Soa Ni Thai Ni Ja De Rohingya Dukha De 6000 Law Ha Myanma Bek Ka Ni Atan Chet Set Di Ne Shwe Pyaung Pi Bu Pyo So Ni Mu Ri Chaung Ari Niya Ka Ni Sa Tin Pi Lo Thuk Khan Ni Ja Bi Lo So Ba De Bengalish Ko Yauk Ni De Amyo Thami Nobel Nyin Nyay Su Shin Ni Ka De Ari Dita Ko Twa Yauk Pi Lo Chi Shu Ka Ja Pi Dukha De Ri Myanma Nanangan Pyan Nai Yi Twe Swan Kong Chu Sa Twa Ma Phit De Chaung Pyo Ba De Pi Song Ko Dokhin Myo Tat Ka Pyo Pya Pi Ba Le Ma Khmyar
Myanmar ဘက်က Tembaru နဲ့ Bangladesh ဘက်က Kona Paru ဒေသ ချနှစ် နိုင်ငံ နယ်နိမိတ် မြင်း ရှိရာ ဒေသ မှာ စခန်းချ ပြီး လနဲ့ချီ နေထိုင် နေတဲ့ Rohingya ဒုက္ခသည်က 6000 လောက် ရှိ ပါတယ် ဖြစ်တယ်လို့ တဲကလေး တွေ ဆောက် ပြီး နေထိုင် နေကြ သူတွေကို အဲ့ဒီ နေရာ က နေ ထွက်ခွာ ကြ ဖို့ Myanmar ဘက်က အတန် ချက်စက် နဲ့ တနေ့ ကို 10 ချိန် 15 ချိန် လောက် ပြော ကြ နေတယ် လို့ Bangladesh နယ်ကြားဆောင် တပ်က ပြော ပါတယ် Myanmar စစ်တပ်က အဲ့ဒီ နေဆက် ဒေသ တစ်လျှောက် တန်ဆူးချိုးတွေကာယံထားတယ်လို့အဲ့ဒီနေရာဟာမြန်မာပိုင်နဲ့ဖြစ်တာကြောင့်တရားမဝင်မနေထိုင်ကြဖို့နဲ့နေအေးအေးယူခံရမှာဖြစ်ကြောင်းအတန်းချက်ဆက်နဲ့ပြောနေတာပါ အခုလိုပြောဆိုမှုတွေကြောင့်ဒီစခန်းမှာနေထိုင်သူတွေဟာအရင်လိုမနေရဲကြတော့ပဲ Bangladesh နိုင်ငံဘက်ကိုထွက်သွားနေကြပြီလို့ အဲ့ဒီမှာနေထိုင်တဲ့ Rohingya ခေါင်းဆောင်တဦးဖြစ်သူ Dil Mohammed ကပြောပါတယ်
နေတာတ မိုက်ကင် ကောစေ ဆူဒေ ဤတက်တာ အမားတွေ ကတိ ဘොයිဒါ
ကျွန်တော်တို့ကိုချင်းချောက်တဲ့အနေနဲ့ သူတို့ကစပြီးကျင်းညာခဲ့တာမို့ ကျွန်တော်တို့ဒီနေရာကနေထွက်သွားရတော့မှာပါ သူတို့ကကျွန်တော်တို့ကိုချင်းချောက်ဖို့ပဲလုပ်တာပါ ဒါကိုကြည့်ရင်မြန်မာအစိုးရကဘယ်လိုဖိနှိပ်တဲ့သူမျိုးလဲဆိုတာပြနေပါတယ်
ကျွန်တော်တို့ဒီနေရာမှာနေတာကအသက်မသေးဘူးပါဒီကနေတကယ်သွားရတော့မှာပါမနစ်ကအောက်ကုန်လာကုန်ပိုင်းရွန်ဂျာအာဆာအကျန်းဖက်ဖွဲ့ရဲ့လုံခြုံရေးစခန်းတွေဝင်ရောက်စီးနှင်းမှုကနေမြန်မာစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေထွက်ပြေးခဲ့ကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုလက်ခံမယ်လို့မကြေညာခင်ရက်တ ထဲမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာတာဝန်ရှိသူတွေအဲ့ဒီစခန်းနေရာကိုလာရောက်ပြီးရခိုင်ပြည်နယ်ဘက်ကိုပြန်ကြဖို့တိုက်တွန်းခဲ့ပေမဲ့ရိုဟင်ဂျာခေါင်းဆောင်တွေကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြတယ်လို့လုံခြုံမှုမရှိရင်မပြန်နိုင်ကြောင်းညင်းဆိုခဲ့ကြတာပါဒေယော့မိုဟာမက်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာသက်ဆိုင်ရာကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရခဲ့တယ်လို့ပြောပါတယ
်ရာဇစ်တာဝဒင်း20 तारीख शाकत करसी एगोस्ट तारीख दास है केरन जारा आसे तारा खदा
ကျွန်တော်တို့ဖေဖော်ဝါရီလ20ရက်နေ့မှာကိုယ်စားလှယ်ဖွင့်နေတွေ့ပါတယ်21ရက်နေ့မှာတော့ကျွန်တော်တို့ကိုသူတို့ကအာစာအဖွဲ့ဝင်တွေလို့စပြီးခေါ်ပါတယ်ရင်းနှုန်းကတော့တခါမှဒီလိုမပြောဘူးပါဘူး
တစ်ချိန်တည်းမှာပဲရိုဟင်ဂျာအမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်ဒေတာကိုပြသဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမျိုးသမီးနိုဘယ်ငြိမ်းချမ်းရေးဆုရှင်3ဦးတည်းကယင်မင်ကတဝါကိုကာမန်နဲ့မြောက်အိုင်ယာလန်ကမရစ်မက်ဂွားရိုဟာဗုဒ္ဓဘူးနေ့မှာအဲ့ဒီဒုက္ခတဲ့စခန်းကိုတောရောက်ခဲ့ကြပြီးဒုက္ခတဲ့တွေကိုအားပေးစကားပြောကြခဲ့ပါတယ်ယင်မင်ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ကာမန်ကတော့
We are Nobel Women Laureates, three Nobel Women Laureates.
ရှင်တို့ရပိုင်ခွင့်ကိုပြန်ရဖို့လုပ်နေကြတဲ့ရှင်တို့နဲ့အတူရှိနေတယ်ဆိုတာကိုပြဖို့ Ireland, Iran နဲ့ယင်မင်နိုင်ငံတွေက Nobel ဆုရှင်သုံးဦးဒီကိုလာကြတာပါ
။ Nobel ငြိမ်းချမ်းရေးဆုရှင် Merit Magwa ကလည်းဒုက္ခသည်တွေအရေးဒေါန်ဆန်းစုကြည်နဲ့ဆွေးနွေးဖို့အတွက် Bangladesh ဝန်ကြီးချုပ် Sheikh Hasina ကိုပန်ကြားမှာဖြစ်ကြောင်းပြောပါတယ
်။ We will ask the Prime Minister of Bangladesh.
ဝင်ကြီးချုပ်ရှိခ်ဟာစီနာကိုမြန်မာအစိုးရနဲ့ဆွေးနွေးဖို့ကျမတို့ပန်ကြားမှာပါဒါပြင်သူ့ကိုဒေါင်ဆန်းစုကြည်နဲ့နှစ်နိုင်ငံတန်တမန်ဆက်ဆံရေးခိုင်မြဲအောင်လုပ်ပြီးတော့ရှင်တို့ရဲ့နိုင်ငံကိုရှင်တို့အန်ဒီရဲ့ကင်းကင်းနဲ့ပြန်နာရေးဆွေးနွေးဖို့လည်းပြောမှာပ
ါဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားဒုက္ခသည်တွေနေရပြန်ရင်းနဲ့ပတ်သက်ပြီးအချိန်ချင်းဆွေးနွေးခဲ့ကြတာဖြစ်ပြီးဒီနှစ်ဆန်းပိုင်းမှာပြန်ပြီးပို့ဖို့အတွက်သဘောတူခဲ့ကြတာပါမြန်မာဘက်ကဒုက္ခသည်တွေပြန်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်ထားပေမဲ့ဒုက္ခသည်တွေဘက်ကပြန်ဖို့ဆန္ဒမရှိသေးတယ်လို့ဒုက္ခသည်တွေသူတို့သဘောဆန္ဒအတိုင်းပြန်လာဖို့အတွက်ဆိုရင်လုံခြုံဘေးကင်းမှုရှိဖို့နဲ့နိုင်ငံတကာစောင့်ကြံမှုလိုအပ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်အခုမြန်မာဘက်ကပဲဦးစီးပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်ပြန်လည်စီးစစ်လက်ခံရေးအစီအစဉ်မှာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာအစိုးရဘက်ကကန့်လန့်ခဲ့ပါတယ်